2020 American သမ္မတရွေးကောက်ပွဲမှာအနိုင်ရတယ်လို့ Democratic ဒုသမ္မတဟောင်းဂျိုးဘိုက်ဒန်ကပြီးခဲ့တဲ့စနေနေ့မှာကြေညာပြီးတဲ့နောက်မှာသူထမ်းဆောင်မဲ့သမ္မတသက်တမ်းကာလမှာရင်ဆိုင်မှုရှိနေတဲ့သမိုင်းဝင်စိတ်ကောက်မှုတွေအကြောင်းကို VOA သတင်းတော့ Brian Patton ကသတင်းပေးပို့တာတော့နားဆင်ရမှာပါ။ကျွန်တော်အောင်မြတ်သူပါ။ Democratic ဒုသမ္မတဟောင်းလည်းဖြစ် Delaware အထက်လွှတ်တော်အမတ်ဟောင်းလည်းဖြစ်တဲ့ Biden ဟာ American ပြည်ထောင်စုရဲ့46အမှတ်သမ္မတသက်တမ်းကိုယူမဲ့အချိန်မှာCOVID-19 ကပ်ရောဂါအကြီးကျယ်ရင်ဆိုင်နေရဆဲဖြစ်သလိုစီးပွားရေးပြည်လည်နယ်ထိုးဖို့လည်းရုန်းကန်နေရပြီးအမေရိကန်ပြည်သူတွေကြားလဲစိတ်ဝမ်းကွဲပြားမှုတွေနဲ့နက်ဆန်ဖြစ်နေတာပါ။ Biden အနေနဲ့သူကတိကဝတ်ပြုထားတဲ့ငွေကြေးအကုန်ကြာတက်တာစေမဲ့ကျန်းမာရေးဆောက်ရှောက်မှုမူဝါဒကိုကြေကြေပြန့်ပြန့်ချမှတ်နိုင်ဖို့စည်ရင်းသားတွေကိုအထောက်အကူပြုဖို့အနေဆုံးလုခွာလာစားတွေကိုမြှင့်တင်ပေးဖို့တဘာဝပတ်ဝန်းကျင်ကိုမထိခိုက်စေတဲ့စက်ရုံအလုပ်ရုံတွေကိုထူထောင်ပြီးအလုပ်ကန်တစ်တန်းပေါင်းများစွာတွေဖန်တီးဖို့ရှိနေပါတယ်။လောလောဆယ်ပြဿနာအနေနဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်နှုန်းမြင့်တက်လာမှုနဲ့ကိုရိုနာဗိုင်းရပ်စ်ထိန်းချုပ်ရေးအဖွဲ့ကိုဖွဲ့စည်းထားကြောင်းတင်းလာနေကဗိုက်ဒန်ကကြေညာခဲ့ပါတယ်။နိုင်ငံရေးလေးလာသုံးသက်သူတွေကတော့ဗိုက်ဒန်ရင်ဆိုင်ရမယ့်အခက်အခဲတွေအဖြစ်အမေရိကန်ပြည်သူတွေကြားစိတ်ဝမ်းကွဲပြားမှုအကြီးအကျယ်ဖြစ်နေတဲ့အတိုင်းပြည်ကိုပြန်လည်ပေါင်းစည်းဖို့သမ္မတထရမ့်ဆင်းသွားတာနဲ့တပြိုင်နက်တည်းပြိုင်ဘက်ရီပက်ဘလစ်ကန်တွေနဲ့ဘယ်လိုညီညွတ်မှုတွေတည်ဆောက်မလဲစရရေပေါ်ဗိုက်ဒန်ရဲ့အောင်မြင်မှုကမူတည်နေပါတယ်။ Delaware တက္ကသိုလ်နိုင်ငံရေးပါမောက္ခ David Restlock ကတော့ကျွန်တော်တို့အချိန်ပေးပြီးတော့ကုစားရပါလိမ့်မယ်လို့ထင်ပါတယ်။ဒိုင်းမီအတွင်းမှာစိတ်ဝမ်းကွဲပြားမှုတွေကအတော်လေးနဲ့ဆိုင်ပါတယ်။လူလက်ကူတော့ဖြစ်လိမ့်မယ်လို့မထင်ဘူး။လေးရက်ဆက်တိုင်းနေစဉ်သေဆုံးမှုတစ်ထောင်ကျော်လာတဲ့ COVID-19 ကပ်ရောဂါကိုထိန်းချုပ်ဖို့ကပ်ဘေးအတွင်းကလဲပြိုသွားတဲ့စီးပွားရေးလုပ်ငန်းတွေဖြစ်တဲ့ခရီးသွားလုပ်ငန်း၊ကပ်ဝဲရုံလုပ်ငန်း၊စားသောက်ဆိုင်လုပ်ငန်းတွေကအလုပ်သမားတန်းနှစ်ဆယ်ကိုတတ်တာရစေဖို့ဦးစားပေးဆောင်ရွက်ဖို့ရှိနေပါတယ်။လွှတ်တော်ထဲမှာလည်းအတိုက်အခံတွေနဲ့အတော်လေးအပြေးယူလုပ်ရမှာဖြစ်ပြီးတော့အထူးသဖြင့်မကြသေးမီကပဲကန်တကီပြည်နယ်မှာရွေးချယ်တင်မြှောက်လိုက်တဲ့အထက်လွှတ်တော်လူများစုကောင်းဆောင် Mitch McConnell နဲ့အတော်လေးညှိနှိုင်းရမှာဖြစ်တယ်။ Biden အနေနဲ့ရှေ့လျားတဲ့လွှတ်တော်ပြသမှုရှိပြီးသမိုင်းဝင်တဲ့ဥပဒေပြုညှိနှိုင်းဆောင်ရွက်မှုတွေရှိခဲ့ပါတယ်။သမ္မတဥပမာလက်ထက်ဒုသမ္မတတူဖြစ်တာဝန်ယူခဲ့ပြီးအဓိကကျတဲ့ရန်ပုံငွေရှော့ချဖျက်တောက်မှုတွေကို Mitch McConnell နဲ့အပေးယူလုပ်ပြီးညှိနှိုင်းဆောင်ရွက်နိုင်ခဲ့ပါတယ်။ဒီအတွေ့အကြုံတွေက Washington နိုင်ငံရဲ့အချက်တွေကိုကြော်လွှားဖို့အတွက်အထောက်အကူဖြစ်စေမှာပါ။ Texas တက္ကသိုလ်နိုင်ငံရေးပါမောက္ခ Shannon O'Brien ကတော့ရွေးချယ်မှုတော်တော်များကို Mitch McConnell ကတော့အသာကြီးလိုက်လို့မယ်လို့မထင်ဘူးဗျ။ဒါပေမဲ့သူ့အနေနဲ့အပေးယူညှိနှိုင်းရတာတွေလုပ်ရမှာပါ။ Biden အနေနဲ့သမ္မတဖြစ်ပွဲရှိနေတော့လဲသူ့ရဲ့ Democratic Party အနေနဲ့ကတော့အထက်လွှတ်တော်စီးနှင်းမှာအသာစီးရဖို့ခက်ခဲနေဦးမှာပါ။ Democratic အနေနဲ့ Republican ဘက်ကိုရိမ်းတဲ့ Georgia ပြည်နယ်မှာအနိုင်ရပါမှအထက်လွှတ်တော်အနေအားနှစ်ခုကိုရရှိမှာဖြစ်ပြီးတော့50-50နဲ့အထက်လွှတ်တော်ကိုထိန်းထားနိုင်မှာဖြစ်ပါတယ်။ Joe Biden အနေနဲ့ပါတီတွင်းမှာလည်းအလေအလတ်အမြင်ရှိသူတွေနဲ့ပြုပြင်ပြောင်းလဲလူတွေအကြားစိန်ခေါ်ချက်တွေကိုလည်းရင်ဆိုင်ရဖို့ရှိပါတယ်။ဒီမိုကရက်တစ်အနေနဲ့အောက်လွှတ်တော်နေရာတော်တော်များများကိုဆုံးရှုံးခဲ့ပြီးစီးနေမှာလည်းနောက်တဲ့နေရာရဖို့မရှိတော့တာမို့ဒီအခြေအနေကကွန်ကရစ်လွှတ်တော်မှာအလေအလတ်အမြင်ရှိသူတွေနဲ့ပြုပြင်ပြောင်းလဲရဲ့အမြင်ရှိသူတွေကြားမှာအခြေအနေတင်းမာစေပါတယ်လေးလာသုံးသက်သူတွေကတော့ဘိုက်ဒန်အနေနဲ့ Republican တွေကြီးစိုးရတဲ့အထက်လွှတ်တော်ကိုယဉ်ဆိုင်ရင်အမြင်ကွဲပြားမှုတွေဖြစ်နေတဲ့ Democratic Party ကိုပုံမအောင်မြင်အောင်ပြောင်းလဲပေးလိုက်မယ်လို့ဆိုပါတယ်ဘယ်လိုပဲဖြစ်ဖြစ်ရွေးကောက်ပွဲရလဒ်တွေကိုတရားဝင်ကြေညာပြီးရဲ့နောက်မှာတော့Joe Biden ဟာအမေရိကန်ရဲ့46အမှတ်သမ္မတအနေနဲ့ဇန်နဝါရီ20မှာကျန်းသစ္စာကြိမ်ဆိုမှာဖြစ်ပါတယ်ခင်ဗျာ။